ထိုင်းနိုင်ငံရဲ့မှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသားအယောက်40နီးပါးကို Renown Court တောင်းတဲ့ဆက်ကနေအောက်တိုဘာလ31ရက်နေ့မှာထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဒီအထက်မှာလူကုန်ကူးခံရမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူတွေလည်းပါဝင်ပါတယ်အပြည့်အစုံကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံရဲ့တောင်ပိုင်းနေရာအသီးသီးကနေဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကရန်နောင်းကော့တောင်းလမ်းကနေတဆင့်ပြန်လွှဲပြောင်းပေးခဲ့တာပါမြန်မာဘက်ကတာဝန်ရှိသူတွေနဲ့အတူလွှဲပြောင်းယူခဲ့ကြောင်းကော့တောင်းမြို့ရှစ်ပြောင်းလို့သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံရဲ့တောင်ပိုင်းရန်နောင်းဖူကက်ဆူရကဘီစရန်ပြောရှိရကျွန်တော်တို့ဟိုနာလာတီဝါတို့ဒီအဲဆုံခါတို့ဘက်ကနေဟိုဟာရစ်ပြီးလို့ပြန်လောက်လာတဲ့အုပ်စုရှိတယ်ဗျအဲ့ဒီထဲမှာမှအဲကျွန်တော်တို့ဆာဝေးဆန်တဲ့ပေါ့ထားမစောက်တာရဲ့အလုတ်ရှင်မတူတာရဲ့အဲ့ဒါကြီးပါတယ်အခု31ရက်နေ့ကလွတ်လာတဲ့ထဲမှာဆိုရင်ကျွန်တော်တို့ကယောက်ျားလေးက86ယောက်မိန်းကလေးက17ယောက်ပါတယ
်အခုပြန်လွှဲပြောင်းပေးတဲ့အထက်မှာထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးစင်တာမှာ၄လကျော်ကြာနေထိုင်ပြီးအမှုရင်ဆိုင်ခဲ့ရတဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်လို့လည်းဆိုပါတယ်
လူကကိုခံရတဲ့သူကတစ်ဖက်ပါတယ်ဒီမကိုတိုင်းကျွန်တော်တို့ဒီဟိုကအဲတဲ့ဆိုင်ရပြီခရိုင်ကမင်းလာက6ယောက်ပါတယ်ခင်ဗျာ6ယောက်ထဲမှာသူတို့အားလုံးပေါင်း4လကျော်ကျော်ဒီလူကပြစင်တာမှာနေရတယ်လို့ပြောတယ်ဒီစင်တာထဲမှာနေရတဲ့စားသောက်တော့သူတို့အဆင်ပြေပါတယ်လို့ပြောတယ်3လတဲ့အထက်လူတွေကဒီစင်တာကအဲနှစ်နာတဲ့ပုံစံမျိုးနဲ့တရောက်3000စီပေးတယ်လို့တော့ပြောတယ်အရင်တအုပ်စုကတော့တယောက်900စီပဲရတယ်ဒီတစ်ခါဒီတအုပ်စုတော့တယောက်ကို3000ရတယ်ပြီးလို့ရှိရင်တရားရုံးနှစ်ကြိမ်တက်ရတယ်လူကကူးမမြောက်ဘူးဆိုပြီးတော့သူတို့ဒီအဲကျွန်တော်တမောဝတမောဆိုတော့အထောက်ထားပြည်စော်တဲ့လူတွေနဲ့တတွဲတဲ့ပို့လာတယ်ခင်ဗျ
ထိုင်းနိုင်ငံကထိန်းသိမ်းရေးချုပ်တွေမှာရက်ပြည့်ပြီးတဲ့နောက်တရားဝင်ပြန်ပို့ခဲ့တာဖြစ်လို့မြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေကစစ်ဆေးပြီးသူတို့ကိုလည်းနေရက်ပြန်နိုင်ဖို့စီစဉ်ပေးခဲ့ရတယ်လို့ဆိုပါတယ်
။အမီဘောချုပ်ကြတဲ့လူတွေပေါ့45ရေးရှိတယ်။အဲ25ရေးရှိတယ်မတူဘူးတယောက်နဲ့တယောက်တော့အဲ့လိုမျို
း
နေရာတိတိယလာပြီးတော့ပို့လာပြီးတော့ကျွန်တော်တို့ရနောင်းမှာလာစုတာပေါ့
။
ရနောင်းမှာချို့ဆိုရတရက်ကြာမယ်ချို့ဆို2ရက်3ရက်အလောက်ကြာပြီးတာနဲ့ကျွန်တော်တို့ရနောင်းဂိတ်ကတစ်ဆယ်ကျွန်တော်တို့တောင်ဝရှိတဲ့လူတွေကပို့လာပြီးတော့မြန်မာဘက်ပေါ်တောင်ကိတ်တောင်ဝရှိလူတွေပေါ့နော်ရဲလို့လဝကလို့ကျွန်တော်တို့ဒီလူကယ်ပြန်လို့ဒီပြန်လည်နေရာချထားရေးလို့အဲ့ဒါတွေပါပြီးကျူဆိုပြီးတော့ကျွန်တော်တို့စစ်ဆေးတာပေါ့နော်စီဆက်တယ်စီဆက်ပြီးတော့ရတဲ့ချစ်လေးတွေနဲ့သူတို့ရွာကိုပြန်မယ်ဆိုရင်ချို့ထောက်ထားမပြည့်စုံဘူးဆိုကျွန်တော်တို့ကရန်ကုန်အထိကားစီစဉ်ပေးရပါတော့ဒီသုရထာနာတွေရတယ
်အော်တိုဘာလာထဲမှာပဲရနောင်းကော့တောင်းလန်းကနေအခုလိုမျိုးမြန်မာနိုင်ငံသားတရားကျော်ကိုထိုင်းဘက်ကလဲပြောင်းပေးခဲ့ပါတယ်အခုဆိုရင်လူကုန်ကူးခံရမှုတွေနဲ့ဆက်ဆက်ပြီးစစ်ဆေးခံနေရတဲ့မြန်မာနိုင်ငံသားလူရေ150နီးပါးလဲထိုင်းကကယ်ဆယ်ရေးစင်တာမှာရှိနေစေဖြစ်ပြီးတချို့ကတော့ထိတ်သိမ်းရေးအချုပ်စခန်းတွေမှာပဲရှိနေစေဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာ2019ခုနှစ်အတွင်းတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား9000လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ကိုပို့ဆောင်ခဲ့တဲ့လူပွဲစား150လောက်ကိုလည်းထိန်းသိမ်းခဲ့ပါတယ်ရှင်